ထိုင်းနိုင်ငံမြောက်ပိုင်းမဲဟောင်ဆောင်ပြည်နယ်မှာရှိတဲ့မဲလာဦးဒုက္ခသည်စခန်းမှာကန့်သက်ပိတ်ဆို့မှုတွေလှုပ်ထားတဲ့အချိန်မှာပဲကိုဗစ်ကူးစက်သူဒုက္ခသည်၃ဦးထပ်ပြီးတော့တွေ့ခဲ့ရတယ်လို့ထောက်ပြည်နယ်မဲလာဒုက္ခသည်စခန်းနဲ့အုံဖြန်းစခန်းမှာလည်းဒီလိုရောဂါကူးစက်တဲ့သူတွေကိုတွေ့ခဲ့တယ်လို့ကရင်ဒုက္ခသည်ကော်မတီ KRC ကပြောပါတယ်ဒီကြောင့် VV သတင်းတောက်မတ်အေးမှကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံမြောက်ပိုင်းမယောင်ဆောင်ပြည်နယ်မှာရှိတဲ့မဲလဦးဒုက္ခသည်စခန်းမှာကတ်သက်ပိတ်ဆို့မှုတွေလုပ်ထားခဲ့မှာပဲကိုဗစ်ကူးစက်သူဒုက္ခသည်၃ဦးထပ်တွေ့ရှိခဲ့ရတယ်လို့တပ်ပြည်နယ်ကမဲလဒုက္ခသည်စခန်းမှာတော့26ဦးအုံဖြန်စခန်းမှာတော့4ဦးတွေ့ရှိခဲ့ကြောင်းကရင်ဒုက္ခသည်ကော်မတီ KRC ကပြောပါတယ်ဒီသတင်းကိုကျမမအေးမကပြောပြပေးမှာပါထိုင်းနိုင်ငံမှာကိုဗစ်ကူးစက်မှုတွေနေ့စဉ်တောင်းချီတိုးနေချိန်မှာပဲနေဆက်ဒုက္ခသည်စခန်းတွေမှာလည်းဒီအပိုင်းတွင်ကူးစက်မှုတွေရှိလာကြောင်းကရင်ဒုက္ခသည်ကော်မတီဥက္ကဋ္ဌဦးရောဘတ်ထွေးကပြောပြပါတယ
်နောက်ထပ်3ရောက်ပါနော်နောက်ထပ်3ရောက်ဆိုအလုံး4ရောက်နော်အဲကျွန်တော်အဒီမေလာမှာတော့26ရောက်ဒါမဲ့မေလာတော့ကော်ရိုတင်းမှာဆိုရင်150ပြည့်ဟုတ်ပြန်တော့4ရောက်ကိုယ်ကျင်းနေရပါတယ်။ဒါနဲ့အဲ့ဒီမလာအဲ့ဒီမစချရတော့ဒီနေ့တော့ဆောက်ဝါကျတဲ့အပူရနဲ့နဲ့ကျလာပြီလေ။ဒါနဲ့ရှိလာတော့26ရောင်းကိုကျင်းရတော့150
။လေလဦးဒုက္ခတဲ့စခန်းရဲ့ဖွေးဖို့လူဆိုတဲ့နေရာမှာတော့ဒုက္ခတဲ့၃ဦးကိုဗစ်ကရောဂါဖြစ်နေတာနဲ့ပတ်သက်လို့စခန်းတွင်းကဒုက္ခတဲ့တဦးကအခုလိုပြောပြပါဗျာ။ခိုင်တာမုံ
ရွာမှာအလုတ်ပလုတ်ပြီးတော့ကျလာကြတယ်။ဒီကျတဲ့ပါပေါ့နော်။ဒီကရပါမှာအလုပ်သွားလို့ပြလာကြတော့ပါလေဆိုတော့ဒီပြလာတဲ့လူကသမရကွယ်ကြည့်ကြည့်အပြင်မှာပြလာလူကသမရကွယ်ဒီနေရာကိုတားရဲသွားတယ်ဒီသွားတဲ့ပုံမှာတော့အဲ့မှာသူတို့သွားပြီးတော့သူတို့စစ်ဆေးမှုတွေလုပ်တဲ့ပုံမှာအဲ့ဒီတောက်ကြညမှာအဖြစ်လာတော့တော့စခန်းတောက်ရှိကြတယ်ပြောတော့အဖြစ်ပြရကြတော့ဒီစနေနေ့မနေ့မှာသူတို့လာပေါ်ရတယ
်ဟုတ်ကဲ့
အဲ့ကိုဝေးချားတဲ့နေရာတော့
တ
ော့သူတို့ပို့ဆောင်လာတယ်တော့ရောက်ပါအဲ့လားကြောက်ွဲအပန်းမြောင်းနဲ့ရပ်ွက်တော့တရားလို့သွားလာတာတော့သူတို့ကတ်တာကလည်းပြောလို့ဆိုတော့ဒီခုနကကျွန်တော်တို့ဒီမြက်လာဦးဆိုတာအပေါ်နဲ့အောက်နဲ့ရှိရဲ့မြက်လာဦးဆိုတာသူ့ဘောပေါ်ပဲပေါ်လာကြည့်အောက်ဘက်ချမ်းမှာတော့ဘူဘိုးပြေတာတော့အောက်ဘက်ချမ်းဖူဘောလူပေါ့ဖူဘောလူပဲချမ်းပေါ့အဲ့ဒါကိုအပေါ်သွားမယ်ဘူကပြောလို့လည်းအောက်တင်လာမယ်ဆိုရင်ကြက်ွက်ထောက်ကနေလည်းယူပြီးတော့သွားပေါ့ဒါကြောင့်ရမရှိလည်းမသွားရဘူးအဲ့လိုပြောတာ
ဒုက္ခသည်တွေကြားမှာကိုဗစ်ဖြစ်နေတာကြောင့်ဒုက္ခသည်တွေကာကွယ်ဆေးထိုးဝင်အခြေအနေနဲ့ပတ်သက်လို့ကျန်းမာရေးဝန်ထမ်းတွေကဦးစားပေးအနေနဲ့လက်ရှိမှာကာကွယ်ဆေးတွေစတင်ထိုးပေးနေတဲ့အကြောင်းဒုက္ခသည်တွေကတော့ကာကွယ်ဆေးထိုးခွင့်မရသေးကြောင်းပြောပြပါဗျာ။ကျန
်းမာရေးဝန်ထမ်းတွေလောလောဆယ်ဆိုတော့ပုံရပါရီဆိုတော့အကြောင်းအရကိုကိုကျန်းမာရေးနဲ့ပတ်သက်ပြီးတော့အဲ့ဒီဝန်ထမ်းတွေကစစ်စောကနေပဲသွားပြီးတော့လုံဆောင်ရတဲ့ပုံမှာအဲ့ဒါကြောင့်မို့သူကယူစားပေးနေတဲ့ပုံပြတာ
။
စကားကုန်ကြည့်ရတော့ပေါ်ရတယ်ပေါ့ဘူးလေစကားလို့စကားတော့လည်းပေါင်းကြည့်ရတယ်ပေါ့နော
်ဟ
ုတ်ပဲစိတ်ကုန်းကထိုးပြတာဖြစ်လာပဲစိတ်ကင်းလာတော့မသိဆိုရကြပါလေကျော်ကိုလေးတော့ဆိုရကြတယ်တော့တော့မြန်မာကြီးသားတော့ဆိုရကြတော့အပြည့်ဆိုဆိုရနေနေအဲ့ဒါပြည်ပြီးပါတော့မဆက်ပါဘူးကျွန်တော်အိမ်တော့ပဲနေကြတော့နော်
ထိုင်းမှာနေဆက်မှာဒုက္ခသည်စခန်း၉ခုရှိပြီးဒုက္ခသည်သတိန်းလေးပါခိုးလုံနေထိုင်နေကြတာပါအခုကိုဗစ်လူနာတွေတွေ့တဲ့မဲလစခန်းမှာတော့ဒုက္ခသည်၄ဆောင်းကျော်ခိုးလုံနေထိုင်နေကြတာဖြစ်ပြီးမဲလဦးစခန်းမှာတော့ဒုက္ခသည်၉000လောက်ရှိပါတယ်ဒုက္ခသည်စခန်းနေမှာတော့အပြင်းသွားလာခွင့်တွေကိုတင်းကျပ်ထားပါတယ်ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာသတိန်း9400ကျော်ရှိနေပြီးဩဂုတ်လ29ရက်နေ့တနေ့တည်းကူးစက်သူက16500ကျော်ရှိပါတယ်စုစုပေါင်းသေဆုံးသူကတော့11100ကျော်ထိရှိလာကြောင်းထိုင်းကျန်းမာရေးဝန်ကြီးဌာနကအတည်ပြုထုတ်ပြန်ထားပါတယ်ရှင်